အမေရိကန်နိုင်ငံအရှိချမ်းကဗာဂျီးနီးယားပြည်နယ်တွင်အမေရိကန်ရေတပ်ကအမောင်းတင်တိုက်လေရင်တစီလူနေတိုက်ခန်းတွေကြားမနေ့ကပြတ်ကျသွားပြီးတဲ့နောက်ကယ်ဆယ်ရေးဝန်ထမ်းတွေဟာပျောက်ဆုံးနေသူ3ဦးကိုလိုက်လံရှာဖွေနေကြပါတယ်။အဲ့ဒီတိုက်လေရင်ပြတ်ကျမှုကြောင့်လေရင်ပေါ်ပါလာတဲ့လေတရဲ2ဦးအပါအဝင်လူ9ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။လေရင်ပြတ်မကျခင်မှာလေတရဲ2ဦးဟာလေရင်ပေါ်ကခလုတ်နှိပ်ပြီးတော့ခုံထွက်လွတ်မြောက်သွားကြတယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။လေတရဲ2ဦးကလွဲလို့ဒဏ်ရာရသူအလုံးဟာစေကုသမှုခံယူပြီးစေယုံကပြန်ဆင်းသွားကြပြီဖြစ်ပါတယ်။အဲ့ဒီတိုက်လေရင်ပြတ်ကျသွားခဲ့တဲ့ Atlantic သမုဒ္ဒရာနီ Virginia ပြည်နယ်အပန်းဖြေကမ်းခြေကပျက်စီးသွားတဲ့လူနေတိုက်ခန်းတွေအကြားရှာဖွေမှုတွေပြီးစီးသွားပြီးအထဲမှာလူတွေကျန်နေတယ်ဆိုရင်လည်းအသက်ရှင်နိုင်စရာခွင့်လန်းတိတ်မရှိဘူးလို့ရဲတပ်ဖွဲ့အကြီးအကဲကတောက်ကြနေနောက်ပိုင်းမှာပြောပါတယ်။အဲ့ဒီလေရင်ပြတ်ကျခဲ့တဲ့နေရာကတိုက်ခန်းတွေဟာတက်ကြီးရွယ်ဦးတွေအများစုနေထိုင်တဲ့နေရာတွေဖြစ်ပြီးတော့တိုက်ခန်းတော်တော်များများပျက်စီးသွားတယ်လို့ဆိုပါရယ်။အဲ့ဒီတိုက်လေရင်ဟာလေစိတ်ကထွက်လာပြီးတိတ်မကြခင်မှာပဲပျက်ကျသွားခဲ့တာကြောင့်မိဂိုလုံးတွေမိုးပေါ်ထောင်တက်သွားခဲ့ပါရယ်။